This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Mingla ba shin. မြန်မာနိုင်ငံရဲ့အစိုးရရဲ့အသံထုတ်ဌာန Radio NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 11.66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေပါတယ်ရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီး Radio NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆက်အာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇွန်လ26ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်ကိုမေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစတင်ပြီးတော့2025ခုနှစ်ဇွန်လ26ရက်နေ့ညပိုင်းမှာတင်ပြပြီးမြေ Radio NUG ရဲ့စေတရင်များကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မင်းလာမြို့နယ်ငလာဆန်းရွာသားကိုတန်းစော်ဝင်းကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်ပြီးတော့ရုပ်အလောင်းကိုဘုံခုခြင်းနဲ့စွန့်ပစ်ကာကျွဲမကန်းရွာကိုထပ်မံမီးရှို့ဖျက်ဆီးတဲ့တရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းမင်းလာမြို့နယ်တဲကိုစစ်ကြောင်းထိုးနေတဲ့အကြံဘက်စစ်တပ်စစ်ကြောင်းဟာငလာဆန်းရွာကစိတ်ချမ်းမာရေးအားနည်းသူကိုတန်းစော်ဝင်းကိုဖမ်းဆီးတပ်ဖြတ်ပြီးတော့ရုပ်အလောင်းကိုဘုံခုခြင်းနဲ့စွန့်ပစ်ကာကျွဲမကန်းရွာကိုလည်းဒီကနေ့မနက်ပိုင်းမှာမီးရှို့ဖျက်ဆီးခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါရယ်မင်းလာမြို့နယ်ငလာဆန်းရွာကိုဝင်ရောက်စီးနှင်းခဲ့တဲ့အကြံဘက်စစ်ကောင်စီတပ်ဖွဲ့ဟာကျေးရွာအတွင်းနေထိုင်တဲ့စိတ်ချမ်းမာရေးအားနည်းသူအသက်35နှစ်အရွယ်ကိုတန်းစော်ဝင်းကိုဇွန်လ23ရက်နေ့ညနေပိုင်းမှာလက်ပြန်ကျိုးတုပ်ပြီးတော့ရိုက်နှက်တက်ဖြတ်ခဲ့တာလို့ဆိုပါရီအကြံဘက်စစ်ကောင်စီတပ်ဖွဲ့ရဲ့ရိုက်နှက်တက်ဖြတ်တာကိုခံခဲ့ရတဲ့ကိုတန်းစော်ဝင်းရဲ့ရုပ်အလောင်းကိုရွာထဲပြန်လာတဲ့ရွာသားတွေကမနေ့ကဇွန်လ25ရက်နေ့မှာရှာဖွေတွေ့ရှိခဲ့တာလို့သိရပါရီအကြံဘက်စစ်သားတွေရဲ့ရိုက်နှက်တက်ဖြတ်တာကိုခံခဲ့ရတဲ့ကိုတန်းစော်ဝင်းမှာတမီးတဦးရှိပြီးတော့ဇနီးဖြစ်သူကထိုင်းနိုင်ငံမှာအလုံးလောက်ကင်နေတယ်လို့ဒေတာရင်းသတင်းတွေကဆိုပါရီအဒီအကြံဘက်စစ်တပ်ဟာဒီကနေ့ဇွန်လ26ရက်နေ့မနက်9:45မိနစ်ခန့်ကစတင်ပြီးတော့မင်းလာမြို့နယ်တဲကကျွဲမကန်းရွာကပြည်သူပိုင်အိမ်တွေကိုပါမီးရှို့ဖျက်ဆီးသွားတယ်လို့သိရပါတယ်။ကျွဲမကန်းရွာဟာမနေ့ကဇွန်လ25ရက်နေ့ကလည်းအကြံဘက်စစ်ကောင်စီတပ်ဖွဲ့တွေရဲ့မီးရှို့ဖျက်ဆီးတာကိုခံခဲ့ရတဲ့အတွက်နှစ်ရက်ဆက်တိုင်မီးရှို့ဖျက်ဆီးတာကိုခံခဲ့ရတဲ့ရွာတွေဟာဖြစ်ပါတယ်။အကြံဘက်စစ်တပ်စစ်ကြောင်းဟာငလာဆန်းရွာငါပြောတုံးရွာတောင်မော်စုရွာကညင်ပင်ဆန်းရွာနဲ့ဗန်ပွေးပင်ရွာကအရသာပြည်သူ30ကျော်ကိုလူသားတိုင်းအဖြစ်ဖမ်းဆီးထားတဲ့အတွက်ကြောင့်မင်းလာနယ်မှာရှိတဲ့ကျေးရွာ40ကျော်ကဒေသနေပြည်သူ1000ကျော်ဘေးလွတ်ရာထွက်ပြေးနေရဆဲဖြစ်တယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ကြောင်းသားသူရဲကောင်းဆလိုင်းတင်မောင်ဦးရဲ့စိတ်ဓာတ်အတိုင်းဆီအာနာရှင်တွေကိုဆက်လက်တိုက်ခိုက်သွားမယ်လို့အရှုချင်းကာကွယ်ရေးတပ် ACDF ဆိုတဲ့တရင်ကိုတင်ပြပေးပါမယ်ကျောင်းသားတူရဲကောင်းတဦးလည်းဖြစ်အရှုချင်းအမျိုးသားတို့ရဲ့တူရဲကောင်းလည်းဖြစ်တဲ့ဆလိုင်းတင်မောင်ဦးရဲ့စိတ်ဓာတ်အတိုင်းဆေယနာရှင်တွေကိုဆက်လက်တိုက်ခိုက်သွားမယ်လို့အရှုချင်းကာကွယ်ရေးတပ် ACDF ကထုတ်ဖော်ပြောဆိုလိုက်ပါတယ်ကျောင်းသားတူရဲကောင်းဆလိုင်းတင်မောင်ဦးကျိုးပြီးကွန်မြတ်ခံခဲ့ရပြီးတော့ကြာဆုံးခဲ့ရတဲ့49နှစ်မြောက်တဲ့ဒီကနေ့ဇွန်လ26ရက်နေ့မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဆရာနာရှင်တွေကိုတုံ့လန့်ရမှာခံယူချက်ပြင်းတဲ့ဇလိုင်းတင်မောင်ဦးရဲ့စိတ်ဓာတ်ဟာစံပြတပ်ဖွဲ့ဖြစ်တာကြောင့်အရှိုချင်းကာကွယ်ရေးတပ် ACDF အနေနဲ့ဆရာနာရှင်တွေကိုတုံ့လန့်ရမှာအနိုင်မခံအရှုံးမပေးတဲ့စိတ်ဓာတ်ရဲရင်တဲ့စိတ်ဓာတ်စစ်ဖက်နဲ့အောက်ဒူးမထောက်တဲ့စိတ်ဓာတ်တို့နဲ့ဆက်လက်တိုက်ပွဲဝင်သွားမယ်လို့အတိပေးထုတ်ပြန်ထားပါတယ်။စလိုင်းတင်မောင်ဦးဟာ1965ခုနှစ်မှာကျင်းပခဲ့တဲ့ပြည်စမအကြိမ်မြောက်အရှိတောင်အာရှကျုံးဆွေအကစားပြိုင်ပွဲရဲ့ကျောင်းသားလှုပ်ရှားမှု1982ခုနှစ်မှာဖြစ်ခဲ့တဲ့ကျောင်းသားလှုပ်ရှားမှု1984ခုနှစ်မှာဖြစ်ခဲ့တဲ့ဥတန့်အရေးအခင်းတို့မှာဦးဆောင်ပါဝင်ခဲ့သူလို့သမိုင်းမှတ်တမ်းတွေအရသိရပါတယ် စလိုင်းတမအူးဟာ1984ခုနှစ်ကရန်ကုန်တက္ကသိုလ်ချင်းစာပေနဲ့ယဉ်ကျေးမှုကော်မတီမှအထွေထွေအတွင်းရေးမှူးတာဝန်ထမ်းဆောင်ခဲ့ပြီးတော့ချင်းအမျိုးသားတို့ရဲ့အမည်နာမရှိမှစလိုင်းလို့ခေါ်တဲ့ရဲစွမ်းတက်တိပြည်ဆောင်သူချင်းအမျိုးသမီးတို့ရဲ့အမည်နာမရှိမှမိုင်းလို့ခေါ်တဲ့တာကောင်တမီကောင်ဝေးဖားပေးသူလို့အဓိပ္ပာယ်ရတဲ့အမည်တွေထည့်သွင်းဖို့ဦးဆောင်စရင်သွင်းခဲ့သူလို့အရှုချင်းကာကွယ်ရေးတပ် ACDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တခင်ကိုတော်မိုင်းရာပြည့်အရေးအခင်ဖြစ်မြောက်အောင်ကျိုးပန်းနေစဉ်မှာ1986ခုနှစ်မတ်လ19ရက်နေ့မှာဆရာနာရှင်တွေရဲ့ဖမ်းဆီးခံရပြီးတော့ဇွန်လ26ရက်နေ့မှာတိတ်တဆိတ်ကျိုးပေးကွန်မြတ်ခံခဲ့ရတယ်လို့သိရပါတယ်။စလိုင်းတေမောင်ဦးကို1986ခုနှစ်ဇွန်လ26ရက်နေ့မနက်၄နာရီအချိန်အင်းစိန်ထောင်မှာကျိုးပေးကွန်မြတ်ခဲ့တာဖြစ်ပြီးတော့ကွန်မြတ်ချိန်မှာမိဘဆွေမျိုးတွေကိုအတီးပေးအကြောင်းကြားတာမျိုးမရှိခဲ့ဘူးလို့လည်းသိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အကြံဘက်စစ်တပ်ကမိုးကုတ်နယ်အရှိပိုင်းကိုညအချိန်မှာဘုံကျဲတိုက်ခိုက်တာကြောင့်အရက်သား၄ဦးဒဏ်ရာရပြီးတော့အိမ်တွေနဲ့ဖုန်ကြီးကြောင်ပျက်စီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။TNL သိမ်းပိုက်ထားတဲ့မန္တလေးတိုင်းမိုးကုတ်မြို့နယ်အရှိပိုင်းကိုအကြမ်းဖက်စစ်တပ်ကညအချိန်မှာဗုံးကျဲတိုက်ခိုက်တာကြောင့်အရဲသားပြည်သူ၄ဦးတန်ရာရခဲ့ပြီးတော့နေအိမ်တွေနဲ့ဖုံးကြီးချောင်းပျက်စီးသွားတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကပြောပါတယ်။မနေ့ကဇွန်လ25ရက်နေ့ညအချိန်မှာအကြမ်းဖက်စစ်တပ်ကအုံကိုင်းကွက်တစ်နဲ့ဖုံးကြီးချောင်းကိုလေရင်နဲ့ဗုံးကျဲတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။အရဲသားပြည်သူတွေအိမ်မောကျနေတဲ့ည7နာရီကျော်အချိန်မှာအုံကိုင်းဖုံးကြီးချောင်းအနီးကိုစစ်တပ်ကလေရင်နဲ့ဗုံးကျဲခဲ့တာကြောင့်အုံကိုင်းကွက်တစ်ကအိမ်လေးလုံးပျက်စီးသွားတယ်လို့အုံကိုင်းဖုံးကြီးချောင်းရဲ့မျက်နှာချက်တွေပြိုကျကာစွန်းစားဆောင်ပျက်စီးခဲ့တယ်လို့သိရပါတယ်။ဒီလေချောင်းတိုက်ခိုက်ခံရမှုမှာလူသေဆုံးတာမရှိပေမဲ့အရဲသားပြည်သူ၄ဦးဘုံးစားထိမှန်ဒဏ်ရာရခဲ့တာပဲဖြစ်ပါတယ်။အခုလ24ရက်နေ့ကလည်းအကြမ်းဖက်စစ်ကောင်စီကရှမ်းမြောက်ဒေသကြောင်မင်းမျိုးပေါ်ရက်ွက်တွေကိုလေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အရဲသားပြည်သူ၄ဦးသေဆုံးက14ဦးထက်မနည်းဒဏ်ရာရခဲ့တဲ့ဖြစ်စဉ်လည်းရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဇေယဝတီဘူဒာယုံမှာတောင်ဝန်ကျနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရမှာစစ်သား3ဦးဒဏ်ရာရသွားပြီးတော့တပ်နဲ့တပ်လက်နဲ့ခဲယမ်းတွေတင်စီရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ငူခရိုင်ဖြူမြို့နယ်ဇေယဝတီမြို့ကဘူဒာယုံမှာတောင်ဝန်ကျနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်ခဲ့ရမှာစစ်သား3ဦးဒဏ်ရာရသွားပြီးတော့တပ်နဲ့တပ်လက်နဲ့ခဲယမ်းတွေတင်စီရရှိခဲ့တယ်လို့ဖြူမြို့နယ်ပကဖကပြောပါတယ်။ဇေယဝတီမြို့ကဘူဒာယုံမှာတောင်ဝန်ကျနေတဲ့စစ်ကောင်စီတပ်ဖွဲ့ကိုဖြူမြို့နယ်ပကဖတိုက်ခိုက်ရေးအဖွဲ့ကမနေ့ကဇွန်လ25ရက်နေ့မနက်တနာရီခွဲကအချိန်မှာဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ဒီတိုက်ခိုက်မှုမှာစစ်ကောင်စီတပ်ဖက်က3ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးတော့ MA1 တပ်နဲ့တလဲကြည်ပေါက်3ပေါက်ကြည်စံအချို့နဲ့ဖုံလေးလုံးတိမ့်စီရရှိခဲ့တယ်လို့အတည်ပြုထားပါတယ်။ဒဏ်ရာရသွားတဲ့စစ်သားတွေဟာကျန်တဲ့စစ်သားတွေနဲ့အတူဘူဒာယုံကနေထွက်ပြေးသွားတာကြောင့်ဘူဒာယုံကိုဝင်ရောက်ရှင်းလင်းရမှာမိရထားဝန်တန်းတဦးကိုတွေ့ရှိခဲ့ရပြီးတော့ဖြူမြို့နယ်ပကဖရဲဘော်တွေကအလင်းဝင်ဖို့မှားခဲ့ပြီးတော့လွတ်ပြေးခဲ့တယ်လို့သိရပါတယ်။အဒီနောက်ဘူဒာယုံဝန်ထမ်းအင်အားတွေမှာစစ်သားတွေဝင်ရောက်နေထိုင်ခြင်းရှိမရှိစစ်ဆေးဆောင်ရွက်ခဲ့တယ်လို့လည်းသိရပါတယ်။ဇေယဝတီဘူဒာယုံကစစ်ကောင်စီတပ်ဖွဲ့ကိုဝင်ရောက်စီးနင်းတိုက်ခိုက်နေချိန်မှာဖြူမြို့နယ်ပကဖရဲဘော်တွေဟာဖြူမြို့နယ်တရားရုံးရှိကရန်ကုန်မန္တလေးလမ်းဟောင်းပေါ်မှာကင်းပတ်နေတဲ့စစ်ကားတွေကိုစစ်ဆေးတိုက်ခိုက်တာဇေယဝတီတကြားဆက်မှာကင်းပုံးဝင်နေတဲ့စစ်သားတွေကိုတိုက်ခိုက်ခဲ့တယ်လို့ဖြူပကဖဒရုန်းအဖွဲ့ကလည်းဇေယဝတီရဲစခန်းကိုဘုံတိချတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်အခုလ22ရက်နေ့ကလည်းဖြူမြို့နယ်ကိုဖျက်သွားတဲ့အုတ်ဖြက်မုံလန်းဘော်ကဝဲကြီးအောက်ခုံကျေးရွာမှာကင်းပတ်နေတဲ့စစ်သားတွေနဲ့ဖြူမြို့နယ်ပကဖတိုက်ခိုက်ရေးအဖွဲ့တို့မိနစ်30ကြာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာရှိပြီးတော့အဲ့ဒီတိုက်ပွဲမှာစစ်သား4ယောက်တိုက်ဆုံသွားတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ကြောက်တကားမြို့နယ်ဖျားကြီးကုန်းကျေးရွာမှာအထိုင်ချနေတဲ့စစ်စခန်းကိုတိုက်ခိုက်သိမ်းပိုက်ရာမှာစစ်သား4ဦးသေပြီးတော့2ဦးအရှင်ဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းကြောက်တကားမြို့နယ်ဖျားကြီးကုန်းကျေးရွာမှာအထိုင်ချတက်ဆွေးနေတဲ့အကြမ်းဖက်စစ်တပ်တက်စခန်းကိုတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ရမှာစစ်သား၄ဦးသေဆုံးပြီးတော့2ဦးအရှင်ဖမ်းမိခဲ့တယ်လို့ပဲခူးခရိုင်အမှတ်1တပ်ရင်း P23702 ကထုတ်ပြန်ထားပါတယ်။ဖျားကြီးကုန်းကျေးရွာမှာအင်အား40ခန်းနဲ့အထိုင်ချတက်ဆွေးနေတဲ့အကြမ်းဖက်စစ်စခန်းကိုပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်3932တပ်ရင်းနဲ့ KNLA တပ်ရင်း9ပူးပေါင်းအဖွဲ့ကမနေ့ကဇွန်လ25ရက်နေ့မနေ့တနေ့ကအချိန်မှာတိုက်ခိုက်ခဲ့တာလို့သိရပါတယ်။တော်လိုင်းရေးတပ်ဖွဲ့တွေဟာအဲ့ဒီစစ်စခန်းကိုမနေ့40ခန်းအတွင်းအပြီးသက်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်။စခန်းသိမ်းတိုက်ပွဲမှာအကြမ်းဖက်စစ်သား4ဦးသေဆုံးခဲ့ပြီးတော့2ဦးအရှင်ဖမ်းဆီးရမိကာကျန်တဲ့စစ်သားတွေစခန်းစွန့်ခွာထွက်ပြေးသွားခဲ့တဲ့အတွက်ကြောင့်လက်နက်ခဲယမ်းတွေနဲ့စစ်သုံးပစ္စည်းတွေသိမ်းဆီးရရှိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အကြမ်းဖက်စစ်တပ်စခန်းကိုအပြီးသက်ချိန်မုံနိုင်ခဲ့တဲ့အဲ့ဒီတိုက်ပွဲမှာတော်လန်ဤပူပေါင်းတပ်ဖွဲ့ကရဲဘော်2ဦးဒဏ်ရာရခဲ့ပြီးတော့ပြန်လည်ဆုတ်ခွာခဲ့တယ်လို့သိရပါတယ် လက်ရှိမှာအရှင်ဖမ်းမိတဲ့သူနှစ်ဦးကိုစစ်ဆေးမေးမြန်းမှုတွေလုပ်နေပြီးတော့စစ်တုံးပန်ဥပဒေအရဆက်လက်ဆောင်ရွက်သွားမယ်လို့သိရပါတယ်။တောင်ပိုင်းဒေသမှာစစ်စင်ရေးတွေအရှိန်မြင့်လာတာနဲ့အမျှလိုအပ်ချက်တွေရှိနေစေဖြစ်တာကြောင့်စစ်စင်ရေးအတွက်လိုအပ်နေတဲ့ကြီးကအုတ်ထုတ်နဲ့လက်နက်ခဲယမ်းတွေအတက်နိုင်ဆုံးထောက်ပို့ပေးကြဖို့ပဲခူးခရံအမှတ်နှစ်တက်ရင် P23702 ကမြစ်တာရက်ခံထားပါရယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော်ကိုခန့်ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ။
ဗီဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ။ဗီဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာ။ခုချိန်ကစပြီး2025ခုနှစ်ဇွန်လ26ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ဗီဒီယို NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့မင်းယူပါ။ပထမဆုံးတဲ့အနေဖြင့်စစ်ကောင်းဆောင်မင်းအွန်လိုင်းကိုအမြန်ဆုံးဖမ်းဆီးနိုင်ရေးဖမ်းဝရမ်းအမိန့်အချိန်မီထုတ်ပေးဖို့နိုင်ငံတကာရာဇဝတ်ခုံရုံးကိုမြန်မာသံအမတ်ကြီးဦးကျော်မိုးထွန်းတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာမနေ့ဇွန်လ25ရက်နေ့ကကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့အကြိမ်80မြောက်မျက်နှာစုံညီအစည်းအဝေးမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံအမတ်ကြီးဦးကျော်မိုးထွန်းကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီအစည်းအဝေးဟာကာကွယ်မှုပေးရန်တာဝန်ရှိမှုနှင့်လူမျိုးသုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုလူမျိုးစုအလိုက်တုတ်တင်ရှင်းလင်းမှုနှင့်လူသားမျိုးနွယ်စုအပေါ်ကျူးလွန်သည့်ပြစ်မှုများကာကွယ်တားဆီးရေးနှစ်20ပြည့်အထိမ်းအမှတ်ကျင်းပတဲ့အစည်းအဝေးလို့သိရပါဗျ။မိမိတို့အားလုံးဟာအတူပီဆန်နှုံပြည်ပဆိုင်ရာဥပဒေစည်းမျဉ်းတွေနဲ့လူသားစံမှုတို့အပေါ်ထားရှိတဲ့ဂရီးကဝတ်တွေကိုထိမ့်သိမ်းကာကွယ်ဖို့ပြက်ကွက်နေတယ်ဆိုတာကိုမြန်မာနိုင်ငံဖြစ်စဉ်ကဆိုးရွားတဲ့တာတကာတစ်ခုဖြစ်တယ်လို့ဆိုပါဗျ။မြန်မာနိုင်ငံမှာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့ပြည်ပဆိုင်ရာဥပဒေချိုးဖောက်မှုများရဲ့ဒဏ်ကိုအယက်သားပြည်သူတွေခါးစည်းခံနေရတဲ့ဆိုတဲ့အတွင်းအမှုချုပ်ရဲ့အစီရင်ခံစာကိုကိုးကားပြီးကုလဆိုင်ရာမြန်မာသံအမတ်ကြီးကထောက်ပြပြောဆိုလိုက်တာဖြစ်ပါတယ်။စစ်အုပ်စုဟာပြည်တွင်းတရားဥပဒေစိုးမိုးမှုကိုဖျက်ဆီးထားတဲ့အပြင်အကြမ်းဖက်မှုတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေကိုစနစ်တကျဆက်လက်ကျူးလွန်နေတာကိုကြည့်ရင်အကြမ်းဖက်စစ်အုပ်စုဟာလူအတန်နဲ့အပြည်ပြည်ဆိုင်ရာဥပဒေတွေကိုအရေးမဆိုင်ဘူးဆိုတာမျက်နာပြောင်စွာနဲ့ပြသနေတာပဲလို့အစည်းအဝေးတက်လာသူတွေကိုရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံမှာလူသားမျိုးနွယ်စုအပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုများရဲ့အဓိကတရားခံဖြစ်တဲ့မင်းအောင်လှိုင်ကိုဖမ်းဆီးပြီးနိုင်ငံတကာရာဇဝတ်ခုံရုံး Pre-trial Chamber 1မှာစစ်ဆေးဖို့နိုင်ငံတကာရာဇဝတ်ခုံရုံးရှေ့နေက2024ခုနှစ်နိုဝင်ဘာလအတွင်းဝရမ်းလျှောက်ထားခဲ့တဲ့အပေါ်မြန်မာနိုင်ငံကထောက်ခံကြိုဆိုလိုက်ပြီးဖမ်းဝရမ်းမိန့်ကိုအချိန်မီထုတ်ပေးဖို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံအမတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းအတွင်းမှာအသက်ပေးလူသွားခဲ့ကြတဲ့စစ်တီစစ်မေတွေနဲ့တော်လန်ရေးခရီးအတွက်၎င်းတို့ရဲ့ကိုအင်ငါတွေနဲ့လမ်းခင်းပေးခဲ့တဲ့စစ်တီစစ်မေတွေအားလုံးကိုလိုက်လိုက်လှဲလှဲအလေးပြုအပ်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။တစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းအတွင်းမှာအသက်ပေးလူသွားခဲ့ကြတဲ့စစ်တီစစ်မေတွေနဲ့တော်လန်ရေးခရီးအတွက်၎င်းတို့ရဲ့ကိုအင်ကာတွေနဲ့လမ်းခင်းပေးခဲ့တဲ့စစ်တီစစ်မေတွေအားလုံးကိုလှိုင်းလိုက်လှဲလှဲအလေးပြုအပ်တယ်လို့မန္တလေးပြည်သူ့ကာကွယ်ရေးတပ်မတော်စစ်ဦးစီးအဖွဲ့ဝင်ဒေါက်တာစိုးသူရဇော်ကဆိုထားပါတယ်။ဇွန်လ26ရက်ဆိုရှယ်မီဒီယာမှာတစ်တုံညာနှစ်ခွန်စစ်စင်ရေးဒုတိယပိုင်းနှစ်ပတ်လည်နေ့မှာဒေါက်တာစိုးသူရဇော်ကဆိုထားပါတယ်။အခုတော့တစ်တုံညာနှစ်ခွန်ဒုတိယပိုင်းလဲတစ်နှစ်ပြည့်ခဲ့ပြီဒီတစ်နှစ်တာကာလအတွင်းမှာအသက်ပေးလူသွားခဲ့ကြတဲ့စစ်တီစစ်မေတွေတော်လန်ရေးခရီးအတွက်၎င်းတို့ရဲ့ကိုလက်အင်္ကာတွေနဲ့လမ်းခင်းပေးခဲ့တဲ့စစ်တီစစ်မေတွေထိခိုက်ဒဏ်ရာရခဲ့တဲ့စစ်တီစစ်မေတွေအားလုံးကိုလှိုက်လိုက်လဲလဲအလေးပြုပါတယ်ထပ်ပြီးကျေးဇူးတင်ရမှာကတော့ပြည်သူလူထုဖြစ်ပါတယ်မြို့သိမ်းတိုက်ပွဲဆင်နွှဲနေတဲ့တလတာကာလအတွင်းမှာတနည်းသုံးနဲ့ထမင်းပူဟင်းပူစားရအောင်စီမံပေးကြတာနဲ့တင်ကျေးဇူးကြီးလာပါပြီ။ဇွန်ဇူလိုင်မိုးဖြိုင်ဖြိုင်ကြတဲ့မိုးကုတ်မြို့ကြီးမှာထမင်းဟင်းပူပူနွေးနွေးစားရတာကတော်တော်ကိုအမောပြေစေတယ်။ရှည်တန်းစစ်မျက်နှာနဲ့အနည်းဆုံးနေရာအထိထောက်ပို့လုပ်ပေးကြတာလဲကြက်တီးထစရာပါပဲ။လမ်းတွေပိတ်ပြီးကုံစင်းနှုံးတွေကြည့်နေပေမဲ့အိမ်တိုင်းအိမ်တိုင်းကရှိတဲ့ထမင်းဟင်း coffee mix မုံစတာတွေတက်နိုင်သလောက်ဝိုင်းပေးကြလွန်းလို့တခါတလေစားလို့ကိုမကုန်နိုင်ဘူး။တက်နဲ့ပြည်သူလက်တွဲကူဆိုတာဒါမျိုးမှအစ်စ်ပါပြည်သူတွေကဖြောက်ကိုကြောက်လို့မတွဲချင်တွဲချင်တွဲရတာမဟုတ်ဘဲနှလုံးသားတွေကလာတဲ့မေတ္တာအဟုန်နဲ့ကမ်းတဲ့လက်တွေဖြစ်ပါတယ်လို့၎င်းကဆိုထားပါတယ်ခင်ဗျာ ဆက်လက်ပြီးအကျဉ်းထောင်များစစ်ကြောရေးစခန်းများနဲ့ထိန်းသိမ်းရေးစခန်းများတွင်ညှဉ်းပန်းနှိပ်စက်ခံနေရသူများစွာအားကူညီစောင့်ရှောက်မှုများပေးရန်လိုအပ်နေဆဲဖြစ်တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံအတွင်းမတရားဖမ်းဆီးထိန်းသိမ်းခံနေရသည့်အပြင်အကျဉ်းထောင်များစစ်ကြောရေးစခန်းများနဲ့ထိန်းသိမ်းရေးစခန်းများတွင်ညှဉ်းပန်းနှိပ်စက်ခံနေရသူများစွာအားကူညီစောင့်ရှောက်မှုများပေးရန်လိုအပ်နေဆဲဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ကထုတ်ပြန်ပါတယ်။ဇွန်လ26ရက်ဟာညှဉ်းပန်းနှိပ်စက်ခံရသူများကိုကူညီထောက်ပံ့ရေးပြည်ပဆိုင်ရာနေ့ဖြစ်ပါတယ်။ဇွန်လ12ရက်နေ့မနေ့အစောပိုင်းတွင်နိုင်ငံရေးအကျဉ်းသားနှင့်အခြားရာဇဝတ်အကျဉ်းသားစုစုပေါင်း200ဝန်းကျင်ခန့်သည်နေ့လယ်12နာရီဝန်းကျင်တွင်မုံရွာအကျဉ်းထောင်မှမန္တလေးဥပိုလ်အကျဉ်းထောင်သို့ရောက်ရှိခဲ့ပါတယ်။ဥပိုလ်ထောင်ဘူးဝအဝင်တွင်ထောင်ရွှေပြောင်းရောက်လာသူအလုံးနီးပါးဟာအကျဉ်းဦးစီးဝန်ထမ်းများနှင့်ရဲတပ်ဖွဲ့ဝင်များမှရာဘာထုတ်တစ်သားထုတ်များဖြင့်ဝိုင်းဝန်းရိုက်နှက်ခဲ့ကြပြီးရိုက်နှက်မှုကြောင့်နိုင်ငံအကျဉ်းသားအနည်းဆုံး50ဦးသည်ဦးခေါင်းလက်နှင့်နှောက်ကြောတစ်လျှောက်တွင်ထိရှပေါက်ပြဲဒဏ်ရာများရရှိခဲ့ကြပြီးအသက်ရှင်သန်ပိုင်ခွင့်များပင်ချိမ့်ချောက်ခံခဲ့ရပါသည်ခင်ဗျာ။ဆက်လက်ပြီး YDF မှထီလင်းမြို့နယ်လမ်းပိုင်းတနေရာတွင်ပြည်သူအများကူတန်းသွားလာရန်ခက်ခဲနေသည့်လမ်းပိုင်းအားဆက်ရန်နေရာများဖြင့်လေးရတာပြုပြင်ဆောင်ရွက်ပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။2025ခုနှစ်ဇွန်လ18ရက်နေ့တွင်ရောဂါခွေရေးတက် YDF မှထီလင်းမြို့နယ်လမ်းပိုင်းတနေရာတွင်ပြည်သူအများကူတန်းသွားလာရန်ခက်ခဲနေကြောင်းမိဘပြည်သူများမှအသိပေးချက်အရတပ်ဖွဲ့အင်အားဆက်ရန်နေရာဖြင့်2025ခုနှစ်ဇွန်လ18ရက်မှ21ရက်နေ့အထိလေးရတာပြုပြင်ဆောင်ရွက်ပေးခဲ့တယ်လို့ဖော်ပြပါတယ်အဆိုပါလမ်းပိုင်းသည်မိုးရွာသည့်ကာလအတွင်းမကြာခဏပျက်စီးမှုများရှိသည့်အတွက်ရောဂါခွေရေးတက် YDF တပ်ဖွဲ့ဝင်များမှဒေသခံတာဝန်ရှိသူများနှင့်ညှိနှိုင်းချိတ်ဆက်၍မိဘပြည်သူများရင်မောင်းရင်ပိုင်ရှင်များနှင့်ပူးပေါင်းဆောင်ရွက်ခဲ့ခြင်းဖြစ်တယ်လို့သိရပါပါတယ်ခင်ဗျာ။ယခုနောက်ဆုံးသတင်းအနေဖြင့်မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSBADRMA မှဖွင့်လှစ်သည့်အပတ်စဉ်လေးအခြေခံစစ်တင်နန်းစင်ပွဲအခမ်းအနားကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSBADRMA မှဖွင့်လှစ်သည့်အပတ်စဉ်လေးအခြေခံစစ်တင်နန်းစင်ပွဲအခမ်းအနားကိုဇွန်လ24ရက်နေ့တွင်လွန်မြောက်နေမြေတနီယာ၌ကျင်းပခဲ့ပါတယ်။အဆိုပါစစ်တင်နန်းတွင်မွန်ပြည်တော်လှန်ရေးတပ် MSRF မှရဲဘော်များလည်းတက်ရောက်ခဲ့တယ်လို့သိရပါတယ်။အခြေခံစစ်တင်နန်းစင်ပွဲကိုမွန်ပြည်သက်ပါတီစစ်အာဏာရှင်တိုက်ဖျက်ရေး NMSBADRMA မှခေါင်းဆောင်များနှင့်မွန်ပြည်တော်လှန်ရေးတပ် MSRF ခေါင်းဆောင်များမှတက်ရောက်ပြီးအမှားစကားများပြောကြားခဲ့ပါတယ်။အဆိုပါစစ်တင်နန်းတွင်မွန်ပြည်တော်လှန်ရေးတပ် MSRF မှရဲဘော်တင်များပါဝင်ခဲ့ပြီးတင်နန်းသားများကမွန်ပြည်နယ်နှင့်မွန်ပြည်သူလူထုအတွက်မိမိတို့အသက်ကိုစွန့်လွတ်တိုက်ပွဲဝင်သွားမည်ဖြစ်ကြောင်းသစ္စာအဓိဋ္ဌာန်ပြုခဲ့ကြပြီးကောင်းဆောင်များမှထူးချွန်ဆုရတင်နန်းသားများအားစုများအသီးသီးချီးမြှင့်ပြီးအခြေခံစစ်တင်နန်းစင်ပွဲအခမ်းအနားကိုအောင်မြင်စွာကျင်းပနိုင်ခဲ့ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်ကိုခန့်နှင့်တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မနက်ဖြန်ဇွန်လ28ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီဟာအာအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့တနင်္လာရီကန်ယူရန်ရခိုင်ကန်ယူရန်မြဝကျုံမော်ဒေသတွေနဲ့မုတ်တမခွေးတို့ဘက်မှာလီဟာအနောက်တောင်ဘက်ကနေတနင်္လာရီကို10မိုင်ကနေ -10 ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်တင်ရှိနေပါတယ်။မိုးအခြေအနေကတော့နေပြည်တော်ရန်ကုန်တိုင်းပဲခူးတိုင်းအေရော်ဒီတိုင်းမကွေးတိုင်းတနင်္လာရီတိုင်းရှမ်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြမိုးထချုံရွာနိုင်ပြီးစကိုင်းတိုင်းမန္တလေးတိုင်းချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိုက်စိတ်မိုးထချုံရွာနိုင်ပါတယ်။ကချင်ပြည်နယ်မှာနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းပဲခူးတိုင်းအေရော်ဒီတိုင်းတနင်္လာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီခုလူကတင်ဆက်ပေးမဲ့သတင်းနှင့်အတူလူလူစကားသံအစီအစဉ်မှာအာနာရှင်ကိုလက်နက်ကိုင်းတော်လှန်ခဲ့တဲ့ post modern စာရေးဆရာအက်ဒီတာချုပ်ငင်းအေးအိမ်ရဲ့ဇာပနအခမ်းအနားကိုຫນွေဦးနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့ပရိသတ်များခင်ဗျာအခုတင်ဆက်ပေးမဲ့အစီအစဉ်ကတော့သတင်းနဲ့အတူလူလူစကားသံအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်နိုင်ငံရေးကိုနှီးမျိုးစုံဖြစ်ပါဝင်ဆောင်ရွက်ခဲ့ပြီးတော့အာနာရှင်ကိုလက်နက်ကင်တော်လှန်ခဲ့တဲ့ post modern စာရေးဆရာအက်ဒီတာချုပ်ငင်းအေးအိမ်ရဲ့ဇာပနအခမ်းအနားကိုဇွန်လ25ရက်နေ့နေ့လယ်မှာရန်ကုန်မြို့ကရေဝေးတုတ်တံမှာကျင်းပခဲ့ပါတယ်။ဒီသတင်းကိုကိုမြင့်သူကပေးပို့ထားပါတယ်။ ာနာရှင်စနစ်ကိုလက်နက်ကင်တော်လှန်ခဲ့တဲ့ငြိမ်းအီအင်ရဲ့ဇာပနာအခမ်းအနားကိုဇွန်လ25ရက်နေ့နေ့လယ်7နာရီမှာရန်ကုန်မြို့ကရေဝေးတုတ်တံမှာကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာ1984 85 86ကာလများစီကလက်နက်ကင်တော်လှန်ခဲ့ကြတဲ့အတွေ့အကြုံတွေကိုဇာပနာအခမ်းအနားကိုတက်ရောက်လာကြတဲ့အရင်းနှီးဆုံးတငယ်ချင်းဖြစ်သူကအခုလိုပြောပြထားပါတယ်
။ကိုင်းရင်းကကျွန်တော်တို့နဲ့အတော်လေးဆင်းရဲပင်ပန်းခံပြီးနေခဲ့တာမငြင်းမညူပဲ။ဟိုခက်ခဲကြမ်းတမ်းခဲ့တဲ့ဘဝတွေအများကြီးကြုံခဲ့ပါနော်အသက်မတည်လို့လဲကြံတာပေါ့အခုပြင်တန်လမြင့်တစ်ဖက်ကန်းကိုကျွန်တော်တို့လက်နဲ့ခရမ်းနေကိုးတဲ့အချိန်တန်လမြင့်ဆိုတာစောက်ကြီးပေါ့နော်နောက်တစ်ခုကရည်စည်းရတဲ့ကားတန်ပေါ့အဲ့ဒီမှာကျွန်တော်တို့ဟော်မုန်းမှာကျွန်တော်လက်နဲ့ခရမ်းနေတင်ပြီးကိုးတဲ့အချိန်အသက်အနည်းတော်တော်ကြီးဆက်ပါအဲ့မှာရည်တွေလည်းပြုတ်ကြဘူးလေအောင်ကိုတွဲမိပြီးတော့သူကပါမသွားပဲနဲ့ကြံနေတာပေါ့အောင်မတွဲမိတော့ပါသွားတော့မှာ
စာရေးစရာငင်းအေးအိမ်ဟာဗမာပြည်ကွန်မြူနတီပါတီအဖွဲ့ဝင်ဟောင်းဖြစ်လို့သူ့ဇာပနာမှာလည်းဗမာပြည်ကွန်မြူနတီပါတီကအခြားအဖွဲ့ဝင်တွေလည်းနောက်ဆုံးလာရောက်နှုတ်ဆက်ခဲ့ကြပါတယ်။ငင်းအေးအိမ်ဟာနိုင်ငံရေးအကျဉ်းသားဘဝကလွတ်မြောက်လာပြီးတဲ့နောက်လက်နက်ကင်တော်လှန်ရေးမဝင်ခင်1980ကာလမှာကျောင်းဆရာဖြစ်ခဲ့ပါသေးတယ်။သူကျောင်းဆရာလုပ်ခဲ့တဲ့ပညာရေးရင်ကျူရှင်ကနေစေတန်းအောင်သည့်အထိ9နှစ်ကြာတက်ရောက်ခဲ့တဲ့ကျောင်းသားဟောင်းတွေကလည်းဇာပနာကိုလိုက်ပါပို့ဆောင်ခဲ့ကြပြီးတော့ဆရာဟောင်းနဲ့ပတ်သက်တဲ့အမှတ်ရစရာတွေကိုလည်းအခုလိုပြောဆိုခဲ့ကြပါတယ
်ကျွန်တော်တို့အမကဆက်ချစ်ကြောင်းကနေပြီးတော့အလက9ဖြစ်သွားတယ်တွဲဘက်ကြောင်းရတယ်တွဲဘက်ကြောင်းစားဖြစ်တော့အနောက်အုပ်ချင်း14ရက်ကွက်ပေါ့14ရက်ကွက်ရင်းနှီးကောင်လမ်းမှာပညာရေးရင်းဆိုပြီးတော့ဆရာ2ယောက်ကနေပြီးတော့ကျူရှင်လေးဖွင့်တယ်အဲ့ဒါကိုကျွန်တော်တို့စရောက်ကြစရောက်တော့ကျွန်တော်တို့9တန်းကနေစတင်ပြီးတာအဲဆရာရေဆရာဦးတန်းမြင့်2ယောက်ရှိဆရာဦးတန်းမြင့်စုံတော့တော့ကျွန်တော်တို့မမီလိုက်ပေါ့ဆရာကတော့ view တစ်ဆိုင်ဒီ Facebook ကနေအမြဲတမ်းတွေ့နေတော့ဆရာကျမ်းမအခြေအနေပါ냐အကုန်လုံးသိရတယ်လေနောက်ဆရာရဲ့ကျွန်တော်တို့တင်ကြမှုကအကြောင်းလဲကျွန်တော်တို့10တန်းအောင်ခဲ့ကြတကယ်ချင်းနေအကုန်လုံးအဲ့ထဲမှာ85မှာအောင်တဲ့ထဲမှာဆရာဝန်ဖြစ်သွားတဲ့တယောက်ပါအဲဆရာကျေးဇူးတယ
်ကျောင်းဆရာအသင်းနှလုံးနဲ့လက်နက်ကင်တော်လှန်ခဲ့ပြီးတော့ Postmodern စာရေးဆရာနဲ့ Magazine Editor ချုပ်လည်းဖြစ်ခဲ့သူငင်းအေးအိမ်ရဲ့နောက်ဆုံးခရီးမှာမောင်ကြီးတေးရဲ့ဒသနအလင်းစာအုပ်ကိုသူအသုံးပြုခဲ့တဲ့မြန်မာတလက်နဲ့အတူထည့်သွင်းသင်ချိုခဲ့ကြပါသည်။အခုတင်ဆက်ပေးခဲ့တဲ့မြေပြင်သတင်းအကြောင်းအရာတွေကိုတော့သတင်းတောက်ကိုမြင့်သူကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ။
ဗီဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမဲ့တော်လန်ရေးတေဂီတအစီအစဉ်မှာတော်လန်ပြည်သူများမှတင်ဆက်ထားတဲ့အာနာရှင်စနစ်အဆုံးသတ်ရမည်ဆိုတဲ့တော်လန်ရေးတေဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
Yeah.
ဗီဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အမျိုးသမီးကဏ္ဍအစီအစဉ်မှာတော်လန်ရေးဤအောင်မြင်ခြင်းအလှကပါအပိုင်း166ကိုဖလော်ဒါဟမ်မတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါအခုရပိုင်းလေးတွင်မှာပြီးသွားတဲ့နိုင်ငံတော်တိုင်းပင်ခံရဲ့မွေးနေ့ဆုတောင်းပွဲလေးကမြမပြည်အနှံ့မာရောကဘာအနှံ့မာပါချိမ့်ချိမ့်လဲနေပဲပြီးမြောက်အောင်မြင်ခဲ့ပါတယ်မွေးနေ့ဆုတောင်းမြတ်တာပို့သခဲ့တာလဲ7000ကျော်လင်ခဲရတဲ့အထိမျက်မျက်နှုံနှုံတံပိုးထားဂုံပြူခဲကြတာမြင်တွေ့ရမှာပါမြမပြည်တွင်မှာတော့မွေးနေ့ဆုတောင်းနဲ့ပတ်သက်ပြီးစစ်ကောင်စီရဲ့ဖမ်းဆီးတာတွေလဲမီဒီယာမှာဖော်ပြခဲ့ကြပါတယ်ဘယ်လိုအနေထားမှာပဲဖြစ်ဖြစ်ကျမတို့စစ်ကောင်စီရဲ့အနိုင်ကျင့်မှုကိုကြော်လာနိုင်ခဲ့ကြတယ်။လေးစားထိုက်သူကိုလေးစားလို့ဆူတောင်းမြတ်တာပို့သခြင်းသည်နိုင်ငံရေးမဟုတ်တယ်လို့မတရားမှုကိုကျူးလွန်ခြင်းလည်းမဟုတ်ပါ။ဖမ်းဆီးခံလူထုခေါင်းဆောင်တယောက်တည်းဒီချိန်မှာပြည်သူတွေပေးနိုင်တာဆိုလို့စားစရာဝတ်စရာနေစရာလည်းမဟုတ်ပါဘူး။ရင်ထဲကမြတ်တာတရားနဲ့ပြည်သူအချင်းချင်းစီစီလုံးလုံးမှန်ကန်သည့်စနစ်တစ်ခုကိုမိမိတို့ကိုယ်တိုင်ဖော်ဆောင်နိုင်ဖို့ပဲဖြစ်ပါလိမ့်မယ်။အခြားသောဖွဲ့စည်းများမှဒေါ်စုတွေ့၊ကြပြာ၊ဝှထု၊တချင်းတွင်နဲ့ကွန်ပျူတာကြတာတွေကိုလည်းမြင်တွေ့ရပါလေ။ဒေါ်စုတွေ့နှစ်80ခီးကပြည်သူတွေ့ခီးတစ်ခုဖြစ်တယ်လို့လူထုခေါင်းဆောင်တွေ့အမှတ်တိုင်တစ်ခုလို့လည်းဆိုရင်ရပါလိမ့်မယ်။လူတယောက်ကိုအလေးနဲ့ထားတယ်၊လေးစားတယ်၊ကွန်ပျူတယ်ဆိုတာထိုက်တန်သည့်အရေးချင်းရှိမှသာအတိအမှတ်ပြုလို့ရတာပါ။နိုင်ငံတနိုင်ငံမှာပြည်သူကိုဘယ်လိုပဲလိန်ညာနေပါစေ၊အနိုင်ကျင့်နေပါစေ၊လိန်ညာဖိုးကွယ်လို့မရတာကလူထုရဲ့ထောက်ခံမှုပါပဲ။တခါတည်းရန်လူထုကမိမိတို့တန်ဖိုးထားရသူကိုဂုံပြုတ်ချင်းမလျက်အကြောက်တရားကြောင့်သာရင်ထဲမှာသိသိထားတာတွေအများကြီးရှိခဲ့ပါပဲ။လက်တွေမှာတော့အစိုးရတစိမ့်ရယူထားသည့်စစ်ကောင်စီဆိုတဲ့အဖွဲ့အစည်းဆိုတာပြည်သူအတွက်စူးညောက်ခလုတ်လူသက်ဆက်ကွင်းကြီးဆိုတာလက်ခံထားပြီးသားပါပြည်သူဆိုတာမိမိသက်ကိုချစ်တဲ့သူကိုသာချစ်တာမဆမ်းပါဘူးခေါင်းဆောင်တရားတိုင်းမှာတိုင်းပြည်တိုးတက်စီရင်ဖို့ဆိုတာနောက်ထားပထမပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုချစ်တဲ့လေးစားတတ်ရင်ကိုပဲပြည်သူမြစ်တာကိုပြန်ရပြီးဖြစ်ပါလိမ့်မယ်လူတို့ကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုစစ်တပ်ကအမြဲပုတ်ခတ်ပြောဆိုနိုင်ဖို့စစ်ကောင်ဆောင်တွေထက်မဟုတ်ပါဘူးအလို့တူအခြားဖွဲ့စည်းများကပါတိုက်ခတ်ခဲ့ကြတာပါတိုက်ခတ်သူအလုံးကတန်း90ကျော်တော်ပြည်သူများရဲ့အရေးကိုရှေ့တန်းတင်သူများဖြစ်ကြပါသလားအထူးသဖြင့်ပြည်သူကမသိတဲ့ဘဝမှာအာနာရှင်အတွက်ဒေါက်တိုင်ဖြစ်သားအသက်ရှူနေကြသူတွေပါကျမကတော့ယနေ့ချင်းထိလူတို့ကောင်းဆောင်လို့ဆွမ်းဆောင်ရည်မြမာပြီးမျောမြင်ကြီးပါတဲ့အမျိုးသမီးကြီးတယောက်ကိုမတွေ့ဘူးသေးပါဘူးလူတယောက်ကိုပြည်သူတွေလက်ခံနိုင်သည့်အတိုင်းသာဆိုသည်မှာလိန်ညာဖို့အာနာသိမ့်ဖို့လူသက်ဖို့မလိုပါဘူးမိမိကိုချိုးမိမိကိုကိုချစ်နေတာထက်ပြည်သူအကျိုးပြည်သူကိုချစ်နေမယ်ဆိုရင်ကျမတို့လိုချင်တဲ့ပန်းနိုင်သည်လူတို့ကောင်းဆောင်လိုချင်သည့်လွတ်လပ်ခြင်းတရားမျှတခြင်းဆိုတဲ့ပန်းတိုင်းကိုရှောက်လန်းနိုင်ကြမှာပါဒါကြောင့်ခေါင်းဆောင်တိုင်းရဲ့ဂုံကြီးကိုထုတ်ပေါ်နိုင်ဖို့နေ့ရက်တိုင်းကလည်းကျမတို့ပြည်သူတွေအတွက်လွတ်လပ်နေဖို့တော့လိုပါလိမ့်မယ်။ပြည်သူတိုင်းပါဝင်နိုင်မဲ့ငြိမ်းချမ်းရေးနဲ့လွတ်လပ်ခြင်းတရားမျှတခြင်းဆိုတာကျမတို့အခုရှောက်လန်းနေတဲ့တော်လန်ရေးအောင်မြင်မှုအလှကပါတည်ဆောက်ခြင်းမှာရလာမဲ့အဖို့ပွင့်များဖြစ်တယ်ဆိုတာကိုထောက်ပြပြီးယခုတပတ်အမျိုးသမီးကန္နာလေးကိုရှင်းနာခွင့်ပြုပါရှင်။အားလုံးကိုကျေးဇူးတင်ပါတယ်။
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 11.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 11.66 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖေသားတွေကဆုတောင်းနေကြပါတယ်ရှင်။မြေသားမိမိတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြောင်းဝေချတာကထောက်ခံတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။
အရေးတော်ကိုအောင်ရမည်